VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ COVID-19 ကရောဂါကမ္ဘာနိုင်ငံစုံမှာကူးစက်ပြန့်နှံ့နေချိန်မှာလူတွေပိုသတိပြုမိလာကြတဲ့ဝန်ဆောင်မှုတွေကတခုကတော့ online ပေါ်ကနေရန်ပုံငွေကောက်ခံနိုင်အောင်လုပ်ထားတဲ့ crowdfunding website တွေဖြစ်ပါတယ်။ပမာဏအနည်းအများရန်ပုံငွေတွေရရှိအောင်လို့အလှူခံပေးတဲ့ဂျာဂန်ဒီ website တွေဟာအရင်တည်းကရှိနေတာဖြစ်ပေမဲ့လည်း COVID ကရောဂါကြောင့်လူစုလူဝေးလုပ်ပြီးရန်ပုံငွေရှာပွဲတွေမလုပ်နိုင်ချိန်မှာ crowdfunding website တွေကရန်ပုံငွေရှာပေးတဲ့ new normal အလှူခံနေရာတွေဖြစ်လာပါတယ်။နာမည်အမျိုးစုံနဲ့ရှိနေတဲ့ crowdfunding website တွေကမှကိုကြရရွေးချယ်ပြီးတော့သူတို့ website ပေါ်မှာစာမျက်နှာတစ်ခုဖွင့်အလှူငွေကောက်ခံနိုင်ပါတယ်။အလှူထည့်တဲ့သူကလည်း online ကနေပဲကိုယ့်ရဲ့ bank card credit card နံပါတ်တွေထည့်ပြီးတော့အလှူထည့်ရတာဖြစ်ပါတယ်။စိတ်ချရတယ်လို့ပြောနိုင်တဲ့ crowdfunding website တွေဟာငွေကြေးအထောက်အထွင်းကိုဘဏ်တွေနဲ့ချိတ်ဆက်စီစဉ်ပေးထားပြီးသားဖြစ်တာမို့အလှူထည့်သူတွေဘက်ကလည်းစိတ်ပူစရာမလိုပဲကိုယ်တရားတလောက်အလှူထည့်လိုက်ရုံဖြစ်ပါတယ်။crowdfunding website တွေကတော့ရတဲ့ငွေပမာဏရဲ့300ခိုင်နှုန်းလောက်ကိုယူလေးရှိကြပါတယ်။ COVID ကြောင့်ဖြစ်လာတဲ့ new normal ဆိုတဲ့အတိုင်းဗြိတိန်နိုင်ငံကြောင့်မြန်မာလူမျိုးတွေကလည်းမြန်မာနိုင်ငံအတွက် COVID ကာကွယ်ဆေးရန်ပုံငွေကို Just Giving ဆိုတဲ့ crowdfunding website ပေါ်ကနေကောက်တာဒေါ်လာ100တဲ့ချီရရှိပါတယ်။ COVID ကရောဂါဖြစ်နေချိန်မှာအလွယ်ဆုံးနဲ့အထူးရောက်ဆုံးဖြစ်တဲ့ crowdfunding website တွေပေါ်ကနေအလှူကောက်တဲ့အတွက်အချိန်တို့အတွင်းမှာအလှူငွေအများကြီးရခဲ့တာဖြစ်တယ်လို့စီစဉ်သူတွေကတယောက်ဖြစ်တဲ့ Bansley မြို့ Bansley စစ်ရုံကတမတော်ကြီးဒေါက်တာတင်းတင်းကပြောပါတယ်
အခုလောလောဆယ်ဆယ်မှာကကဲထားပါတော့เนาะ check တွေနဲ့ပို့လိုက်မယ်เนาะအခုရဲ့ personal account ကိုလုပ်လိုက်မယ်ဆိုလို့ရှိရင်ယုံကြည်ရဖို့ရခက်တယ်ပေါ့เนาะ personal လူတယောက်ချင်းရဲ့ account ကိုလုပ်တယ်ဆိုလို့ရှိရင်လေဒီ account တွေက money laundering တွေရှိတယ်အဲ့လိုဟာမျိုးတွေနဲ့ဘဏ်တွေကလည်းကိုယ်ကိုမယုံတင်ငါတွေဖြစ်လာတတ်တယ်အဲ့ဒီခါကျတော့ဒါမျိုးတော့လုပ်လို့မဖြစ်တော့ဘူးเนาะ check နဲ့ပို့တယ်ဆိုလို့ရှိရင်တော့မှဒီ check ကြီးကိုဘဏ်ကိုသွားဖို့ဆိုတာလေဒီ covid ကာလမှာအတော့ခက်တော့ဒီ new normal life တဲမှာအလုပ်လုပ်နေတဲ့ကာလမှာဒီ crowdfunding တွေကတော်တော်လေးကိုအသုံးချလာတယ်လို့ထင်တယ်အဲ့ဒီမှာကွာရွေးချယ်ဖို့တခုပဲပေါ့နော်ယုံကြည်ရတဲ့เนาะအဲ့ဒီ funding platform ကိုရွေးဖို့ပဲအဓိကကြားတယ်လို့မှထင်ပါတယ
် online ပေါ်ကနေအလူခံတဲ့အတွက် Britain နိုင်ငံတည်းမှာသာမကတခြားနိုင်ငံကစေတနာရှိသူတွေကလည်းအလူငွေထည့်နိုင်ကြပါတယ်အခုလိုအလွယ်တကူအလူငွေထည့်နိုင်တာဟာရန်ပုံငွေများများရစေတဲ့အသာချက်တစ်ခုဖြစ်ပါတယ် Nottingham မြို့ Nottingham တက္ကသိုလ်ဆေးရုံကစီးဂျိုနဲ့ဟွန်မုံဆိုင်ရာတမားတော်ကြီးဒေါက်တာစင်စင်ထိုက်ဆိုရင်ဒီလို online ကနေလှူလို့ရတဲ့အခြေအနေရှိလာတာကိုပဲကျေးဇူးတင်နေပါတယ
်ဒီ vaccine ဟိုထိုးဖို့ဆိုအရင်အရေးကြီးတယ်လေ Norris ဆို NHS မှာ solution ဟိုဦးစားပေးပြီးကျန်းမာရေးဝန်ထမ်းတွေဒီ December လဆန်းမှာစပြီးထိုးပြီးတော့အမအရန်ဝမ်းတာတယ်တစ်ချိန်တည်းမှာပဲစဉ်းစားမြင်အခုတိုင်းဒီကလူတွေဒီ vaccine ပေးချင်လိုက်တာဘယ်လိုလုပ်ရမလဲမသိဘူးပေါ့နော်ကိုလိုပဲဒီမှာပြည်တန်းကြည်ပြင်ပေါ့မှာရောက်နေတဲ့လူတွေကိုမိခင်နိုင်ငံအတွက်ပိုလိုအပ်တာကိုလုပ်ပေးချင်တယ်ဘယ်လိုလုပ်ရမလဲမသိတဲ့လူတွေအများကြီးရှိမှာပဲလေအဲ့ဒီအချိန်မှာဒီ January 4ရက်လောက်မှာမှတ်မိသလောက်ပေါ့နော်ဒီ Just Giving page ကနေပြီးတော့ဒီ crowdfunding ကနေပြီးတော့ဒီ UK ရောက်မိသားစုတွေရဲ့တန်မတ်ကြီးပါဝင်တဲ့ဒီတန်ရုံးမိသားစုတွေဆုပြီးတော့ဒီ page ကိုစပြီး launch လုပ်လိုက်တယ် launch လုပ်တော့အရန်ဝမ်းသာသွားတယ်မတို့ရန်ကုန်မှာလှူပြီးပြင်မယ်ဒီမှာထပ်လှူရတော့လို့လဲဆိုအဲ့ကိုလိုပဲလှူခြင်းတဲ့လူတွေဘယ်လိုလှူရမှန်းမသိဒုက္ခရောက်နေတဲ့လူတွေကဒီလိုဟာလေးရှိရောမှလှူရတာအဆင်ပြေသွားတာလေအမှဘဏ်အကောင့်ကိုတည်ပြီမဲ့ online ရပဲလွှဲမလားဘဏ်တော်ကို lockdown ချထားတယ်တခုမှအဆင်မပြေဘူးလေဒီ page ကကြတော့ crowdfunding ဆိုတာကြလူတယောက်စီကနေနည်းနည်းစီကိုကြိုက်တလောက်လူအများကြီးစုပြီးတော့ဟိုလုပ်တာဆိုတော့လေဟိုအရန်အဆင်ပြေရပေါ့နော် at the touch of the button ကိုလက်ကလေးတစ်ချက်နှိပ်လိုက်တာနဲ့ internet ကနေကိုလှူခြင်းတလောက်လူလို့ရတယ်ပေါ့နော်ဆိုအရန်ဝမ်းပါတယ်အဲ့တော့မတို့လှူကြရတယ်ပေါ့နော် by word of mouth ပဲဒီလိုပြောတယောက်တယောက်ပြောနိုင်ရင်လည်းပြန်သွားပြီးရခါကျအစားတော့ဆိုလို့ရှိရင်ဒီသူတို့ပေါင်း1000လောက်ပဲလှူမဲ့ဟိုရည်ရွယ်ထားတာတဖြည်းဖြည်းနဲ့ပေါ့နော်ပေါင်း5 6000အခုဆို9000လောက်ထိရောက်ဖို့ရည်ရွယ်ထားတယ်ပေါ့နော်ဆိုတော့အဲ့ page လေးဖြစ်အောင်စပြီးတော့လှုပ်ပေးတဲ့စော်ပေးတဲ့လူတွေလည်းအမတို့အရန်ကျေးဇူးတင်တယ်ဘာလို့လဲဆိုတော့သူတို့လှုပ်ပေးလို့လည်းလှူလို့ရသွားတာလေ
online ပေါ်မှာလှူထည့်တဲ့အခါကိုယ့်ရဲ့ဘဏ်စည်းရဲ့နံပါတ်တို့ credit card နံပါတ်တို့ကိုထည့်ရတာမဟုတ်ဘလောက်စိတ်ချရတဲ့ website လဲဆိုတာကိုတော့ကြည့်ဖို့အရေးကြီးပါတယ
်ဟုတ်တယ်ကိုယ့်ရဲ့ credit card နံပါတ်ထည့်ရတယ်ပေးရတယ်ပေါ့နော်ဒါပေမဲ့နံပါတ်1ဒီ page ကအမတို့ဒီပမာပြည်တစ်ခုလဲလည်းမဟုတ်ဘူးပေါ့နော်ကမ္ဘာတဝန်းကသုံးနေကြတဲ့ page ပေါ့နော်နံပါတ်1ကိုယူလိုက်တဲ့ဟာငွေအမောင့်ကပေါ့နော်အခိတ်အစဉ်အနည်းဆုံးနဲ့ကိုတန်ရုံကနေတဆင့်ဒီ COVID-19 ကာကွယ်ဆေးဝေးရန်ပုံငွေပမာပြည်မှာရှိတဲ့ရှိကိုရောက်သွားမယ်ပေါ့နော်နောက်နံပါတ်3ဒီဟာပထမဆုံးချိန်လုံးအမတို့ပထမတစ်ချိန်လဲလှူဦးသေးတယ် အားလုံးကဒီ website ကယုံကြည်စိတ်ချရတယ်ဆိုဒီဝိုင်းပြီးတော့လှူကြတာပေါ့နော်အဲ့လိုမျိုးဆိုတော့မတော်နေနေတော့ဘာမှအခက်အခဲလည်းမရှိဘူးအရန်လွယ်ကူတယ်ယုံကြည်လဲယုံကြည်စိတ်ချရတယ်အဲ့ဒါကြောင့်မတော်လှူဖြစ်တယ်ပေါ့နော်
online ပေါ်မှာအလူထည့်ရတယ်ဆိုပေမဲ့လည်းယုံကြည်စိတ်ချရတဲ့အတွက် American ပြည်ထောင်စု Connecticut ပြည်နယ်မှာနေထိုင်တဲ့ကိုကျော်စွာတိန့်ထေဖေကလည်း Britain နိုင်ငံမှာစီစဉ်ကောက်ခံနေတဲ့ COVID ရံပုံငွေအတွက်အလူငွေထည့်ပါတယ်သူကတော့နင်းပညာကျွမ်းကျင်သူဖြစ်တာမို့အလူမထည့်ခင်မှာစိတ်ချရတဲ့ website ဟုတ်ရဲ့လားဆိုတာကိုအရင်ကြည့်ပါတယ်တဲ့
အဲ့ website ကိုတခုကကျွန်တော်ဒီ technology point of view နဲ့ပြောမယ်ဆိုရင်အဲ့ website က https secure website ဖြစ်တဲ့အတွက်တမဟိုဒီကနေပြီး credit card or paper နဲ့ပေးလို့ရတယ်ကျွန်တော်အနေနဲ့ကျွန်တော်စိတ်ညစ်စားခဲ့တာနှစ်ခုက website က secure ဖြစ်လာရယ်ပြီးတော့ဘသူတွေရလုပ်တယ်ပြီးတော့အဲ့လို fundraising တွေမှာအောက်မှာလှူထားတဲ့လူတွေနာမည်ရေးလဲရှိတာပဲကျွန်တော်မြန်မာအတိုင်းဝိုင်းမှာအနေနဲ့အများတရားတယောက်တိကြတာပဲအဲ့ကြတော့ဘသူတွေလှူထားတယ်ဒီဟို fundraising လုပ်နေတဲ့လူတွေကလည်းဘာလုပ်လဲအဲ့လိုနှစ်ခုနဲ့ပေါ့လေဟို verify လုပ်ပြီးတော့ကျွန်တော်ကတော့လှူပါတယ်ခင
်ဗျဆောစောပြောလို့ပေါ့နော် secure ဖြစ်လားမဖြစ်လားဆိုတာ website မှာကြည့်ရဆိုတာကဟိုဘယ်လိုမျိုးကြည့်လို့ရလဲဆိုတာလည်းရှင်းပြပါလားရှင
်အော်အဲ့ website ရဲ့အပေါ်ဆုံးအတွက်မှာအပေါ်ဆုံးထိပ်မှာကျွန်တော် http ဆိုပြီးတော့ဒီ crowdfunding ရဲ့ post url ပေါ့လေအဲ့ဥစ္စာ address မှာကြည့်လိုက်ရင်ဟို secure ဖြစ်တယ်ဆိုရင်ပထမတစ်ချက်က https ရှိတယ်ခင်ဗျnot regular http ပြီးတော့အဲ့ဘေးနားမှာဟိုဒါတော့ပုံစံလေးရှိတယ်အဲ့တော့ပုံစံလေးကိုနှိပ်လိုက်တယ်ဆိုရင်အဲ့မှာဘယ်လိုခေါ်မလဲသူ valid ဒီ website က valid ဖြစ်လားမဖြစ်လား certificate ကဘယ်ဟာဝင်ထားလဲပါလဲအဲ့ဒါမျိုးတွေအတိအကျရှိတယ်ဗျပုံမှန်အားဖြင့်အဲ့ဥစ္စာနဲ့ပြီးတော့ကြည့်ပြီးတော့ secure ဖြစ်လားမဖြစ်လားဆုံးဖြတ်လို့ရပါတယ်ဗ
ျ covid ကရောဂါကြောင့်အခြေအနေသစ်တွေဖြစ်လာတဲ့ new normal မှာအလူငွေကောက်ခံတဲ့ပုံစံကလည်း crowdfunding website တွေကနေတဆင့်ကောက်ခံတဲ့ new normal ဖြစ်လာနေတာပါ Britain နိုင်ငံကစစ်ပြန်ကြီးတောင်းမောဆိုရင်သူ့ရဲ့အသက်တရာဖြစ်မွေးနေ့အထိအမှတ်နဲ့ COVID ရောဂါကုသပေးနေတဲ့ Britain ကျန်းမာရေးဝန်ဆောင်မှု NHS အတွက်အခုလိုပဲ Just Giving crowdfunding website ပေါ်ကနေအလှခံခဲ့တာ Starlink ပေါင်း33သန်းနီးပါးရရှိခဲ့ပါတယ်ရှင်ကျွန်မအစမြတ်ပါပါ